တူချင်းမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ဗျာမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့အခုဆိုရင်ရွေးကောက်ပွဲကျင်းပဖို့လာပိုင်းတော့ပဲလိုပါတော့တယ်မဲပေးခွင့်ရှိသူတွေထဲမှာပြပရောက်မြန်မာနိုင်ငံသားတွေလည်းတန်းတဲ့ချီရှိပါတယ်သူတို့ဖြင့်ထိုင်းနိုင်ငံမှာဆိုရင်အလွတ်လုံနေတဲ့မြန်မာတွေကလည်းတန်းတဲ့ချီရှိပါတယ်ဒါပေမဲ့ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတော့ပြပရောက်မြန်မာတွေကမဲပေးခွင့်ရှိသူ၄တန်းလောက်မှာတောင်းကန်းလောက်ပဲမဲပေးနိုင်ငံကူပါတယ်ဆိုတော့ဒီချိန်မှာရောဘလောက်ထိမဲပေးခွင့်ရမယ်လို့ထင်တယ်ဥထုချစ်ခင်ဗျာ
အဓိကတော့ဗျာဒီကျွန်တော်တို့ဒီပြည်တော်စုရွေးကောက်ပွဲကော်မရှင်ကဖုတ်ပြန်ထားတဲ့ကျွန်တော်တို့ဒီအစီရင်ခံစာတွေကျွန်တော်တို့တွေ့ရတယ်ပြီးခဲ့တဲ့2015လုံးကနိုင်ငံပြည်ပရောက်နေတဲ့မြန်မာနိုင်ငံကနေပြီးတရားဝင်သွားလို့ကျွန်တော်ရတဲ့သူကကျွန်တော်၄တန်းကျော်၅တန်းလောက်ရှိတယ်ဒါပေမဲ့တကယ်မဲထည့်သွားတာက3000ကျော်ပဲရှိတယ်ထိုင်းနိုင်ငံမှာတရားဝင်တဲ့နေတဲ့ကျွန်တော်စီးပွားရေးလုပ်ငန်းရှင်နဲ့ကျောင်းသူကျောင်းသားတွေနဲ့ဝန်ထမ်းလောက်ပဲမဲပေးလို့ရတယ်တကယ်တော့ကျွန်တော်ရှင်းပြောလို့သမားတွေအနေနဲ့ကတယောက်မှမဲပေးခွင့်မရှိလိုက်ဘူးလို့ပြောလို့ရတယ်တကယ်လို့ပြန်ပြပေးခွင့်ရှိခဲ့ရင်မှပဲကျွန်တော်တို့ပေးခဲ့တဲ့အရှိတော်မှုကမှအရေးအတွက်ကကျွန်တော်လက်ချိုးယူလို့ရတဲ့အရ
ှိဟုတ်ကဲ့ဒီလိုအတွေ့အကြုံတွေရှိခဲ့တာဆိုတော့ဒီဒီချိန်မှာရောမဲပေးခွင့်ရမယ့်အချိန်တွေကတိုးတက်လာနေလားဦးသူချင်
းကျွန်တော်ကဒီ2015မှာရှစ်နိုင်ငံတကာမှာရှိတဲ့ရှစ်တော်မှုကမှတွေမဲထည့်ပိုင်ခွင့်ရတဲ့အပေါ်မှာကျွန်တော်အခြေခံမူတည်ပြီးတော့ပေါ့နော်ဒါကလည်းပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့အစီအစဉ်ခံစားပုံမှာပြီးကိုတာပေါ့လေအဲ့ဒီမျိုးဘာဖြစ်လို့ဒီလောက်ထိဒီ၄-၅တန်းရှိတဲ့လူကတော့2000-3000လောက်ပဲမဲပေးခွင့်ရလဲဆိုတော့တို့ပြန်လေ့လာတယ်ဆိုတော့2016ထဲမှာပဲကျွန်တော်အစိုးရကရှစ်တောင်းလို့ကမာတွေဟိုဒီလင်းတကူပေါ့နော်မြန်မြန်ဆဆမဲထည့်လို့ရအောင်ပေါ့အဲ့ဒါဆောင်ရွက်ပေးဖို့ကျွန်တော်မြေတရခံတယ်နောက်ပြီးတော့အစိုးရအနေနဲ့ပြင်ဆင်တဲ့ဟိုလုပ်ငန်းစဉ်တွေမူဝါဒတွေပါကျွန်တော်တို့ကအကြံပေးတာရှိတယ်2016ထဲကကျွန်တော်တို့ပေးထားတယ်ဒါပေမဲ့ကျွန်တော်စက်တိုက်ပေါ့ကြာဒါရှစ်တောင်းလို့ကမာနဲ့ပတ်သက်တဲ့ကိစ္စလုပ်နေတယ်နောက်ဆုံးကဒီနှစ်ဆန်းမှာကျွန်တော်တို့ပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့တွေ့တယ်ဒီဥက္ကဋ္ဌဦးဆောင်ပြီးတော့ပေါ့နော်ဒါကျွန်တော်တို့နဲ့တွေ့တဲ့အချိန်မှာကျွန်တော်လည်းရှင်းပါလို့ဒီမားရီကိစ္စကိုကျွန်တော်တို့ရှင်းပြတယ်တို့ရဲ့ဒီမှာရှိတဲ့အခက်အခဲတွေမဲထည့်နေအောင်ကျွန်တော်ဘယ်လိုမျိုးအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်မလဲပေါ့လေဒီကိစ္စကျွန်တော်တော့ပြောတယ်ရွေးကောက်ပွဲကော်မရှင်နေရလဲရှင်းပါလို့ဒီမားရီမဲလွယ်လွယ်ကူကူများများဆဆထည့်ခွင့်ရအောင်ဆိုလို့ရှိရင်တော့မြန်မာနိုင်ငံအစိုးရရဲ့ကျွန်တော်နိုင်ငံသားဝင်ကြီးဌာနရဲ့ကျွန်တော်အလုပ်သမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနရဲ့ရွေးကောက်ပွဲကော်မရှင်ဒါကအဓိကအဲ့ဒီကဌာနကြီးတုံးကအဓိကစနစ်တကျပူးပေါင်းဆောင်ရွက်တင်တယ်လို့ဒါသူတို့ကိုယ်တိုင်လည်းပြောတယ်။နောက်တစ်ခုကကျွန်တော်တို့ကိုယ်တိုင်ပြောတယ်အဲ့ချိန်မှာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပေါ့လေဒီရဖက်ဖွဲ့စည်းတွေကဘယ်လိုမျိုးကျွန်တော်ပူးပေါင်းဆောင်ရွက်ရမလဲကျွန်တော်တို့တော့ကကျွန်တော်တို့ဒါမျိုးကန့်လန့်အဓိကကျွန်တော်တို့ရည်ရွယ်ချက်ကတော့ဘယ်ပါတီပုဂ္ဂိုလ်ကိုမဲဆွယ်မှုဆိုတာထက်ကျွန်တော်ရှင်းကောင်းစုသမားတွေ2015တဲ့ပို့ပြီးတော့မဲထည့်ခွင့်ရအောင်ဆိုတဲ့ဟိုစူးစမ်းမှုပဲဖြစ်တယ
်။ရွေးကောက်ပွဲမှာပြပရောက်မြန်မာနိုင်ငံသားမဲဆန္ဒရှင်တွေသူတို့ဖြင့်အလုပ်သမားတွေမဲပေးခွင့်ရဖို့အဓိကအခက်အခဲကိုပြောရဆိုရင်ဘာများဖြစ်မလဲဦးသူချင
်းအဓိကအခက်အခဲကကျွန်တော်တို့ဒီမှာအစိုးရမှာကြိကြရှင်းလင်းနေကျွန်တော်တို့ဒီနိုင်ငံသားအခွင့်အရေးနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုပြောမလဲနိုင်ငံသားအခွင့်အရေးကိုမြင့်တင်ပြီးတော့ရှင်းပြလို့ဒီမားတွေကိုမဲထည့်ခွင့်ရအောင်လုပ်မယ်ဆိုတော့ဟိုစနစ်ကြတဲ့ကျွန်တော်တို့ဟိုမဟာဗျူဟာနေဗျူဟာတွေတော့မရှိဘူးဒါကအဓိကပဲအဲ့ဒီအရာမရှိတော့တို့ကဟိုဘယ်လိုပြောမလဲအခုပုံစံ15ပေါ့လေဒီရွေးကောက်ပွဲကော်မရှင်ကပြောတယ်သူတို့မဲရုံအစ်စ်တွေဖွင့်တာမဖွင့်တာလဲကျွန်တော်မပြောတော့ဘူးပုံစံ15ကိစ္စပဲပြောတော့ဘူးပုံစံ15ဖြည့်ဖို့တော့မဟုတ်ပဲအခုကအစဉ်ပြေဘူးကျွန်တော်တို့တွေ့ခဲ့တဲ့အလုပ်သမား60ကျော်ရခိုင်တုန်းကသူတို့မသိဘူးပုံစံ15လည်းမသိဘူးဘယ်လိုဖြည့်ရမှန်းလည်းမသိဘူးဘယ်လိုပို့ရမှန်းလည်းမသိဘူးအဲ့ဒီပုံစံ15ကိုဘယ်နေရာတော့ယူမှန်းလည်းမသိဘူ
းဟုတ်ကဲ့ဒီပရောက်မြန်မာနိုင်ငံသားတွေမဲထက်ခွင့်နဲ့ပတ်သက်လို့ကြာကြာနာနာပြင်မထားလို့ဦးသူချစ်ကထောက်ပြသွားပါတယ်တခုရှိတာကတော့အခုကတော့ NLD အစိုးရအတွက်ဟိုပထမဆုံးအချိန်အစိုးရတက်တန်းကိုတာဝန်ယူရတာလည်းဖြစ်နေပါတယ်။နောက်ကာယောဂါနဲ့လည်းကြုံနေရပါတယ်။ဒီလိုမထင်မှတ်တဲ့အခြေအနေတွေကစွန့်ဆောင်ရေးအားနည်းရာတွေကြောင့်ပဲအခုလိုဖြစ်နေရတာမျိုးလား။ဒါမှမဟုတ်ဒီပြည်ပအောင်နိုင်ငံသားတွေထက်ပြင်းမှာပို့ပြီးတော့ဦးစားပေးဖို့လိုအပ်ချက်တွေရှိနေလို့လား။ကိုတုချစ်ဘယ်လိုယူဆလဲခဲ့
။ဒါတော့ကျွန်တော်ရဲ့ဟိုပေါ့နော်တူတဲ့အမြင်ပေါ့။ဒါကျွန်တော်ရှင်းပေါင်းသမားကြီးကျွန်တော်နိုင်ငံသားပြောက်ရတဲ့အမြင်ကြတော့ဒီလောက်ထိ၄-၅တန်းဆိုတဲ့မဲကတော့ဘယ်ဆိုးရဖြစ်ဖြစ်ကျွန်တော်တို့ဟိုအရေးမကြီးဘူးလို့တော့ပြောလို့မရဘူး။တဲ့ချက်ပေါ့နော်ပို့ပြီးတော့အရေးကြီးတာကရွှေပြောင်းလူသမားတွေဆိုတာကကျွန်တော်တို့နိုင်ငံဝင်ဝင်ရှောက်ဝင်ပြီးတော့မြန်မာနိုင်ငံရဲ့စီးပွားရေးလူမှုရေးပညာရေးကိစ္စတွေကိုတိုးတက်အောင်ဆောင်ရွက်နေတဲ့ဆောင်ရွက်ပေးနေတဲ့ကဏ္ဍတစ်ခုကနေဆောင်ရွက်ပေးနေတဲ့ကျွန်တော်တို့တကယ်ကိုဟိုအလုပ်သမားတွေဖြစ်တယ်။နောက်တစ်ခုကသူတို့ပို့ပြီးတဲ့ကျသူတို့ရဲ့နိုင်ငံသားအခွင့်အရေးကိုနည်းသည်များသည်သူတို့မဲကိုစိတ်ဝင်စားသည်မဝင်စားသည်ဒါကတကဏ္ဍရှိတော်လူသမားတွေကိုနိုင်ငံသားအခွင့်အရေးတစ်ခုပေးတဲ့အနေနဲ့နိုင်ငံသားအခွင့်အရေးတွေကိုလေးစားလိုက်နာပါတယ်လို့ညင်စီခြင်းနဲ့အစိုးရတရားအနေနဲ့ကျွန်တော်တို့ကြိုးစားပြီးတော့ဆောင်ရွက်ကိုဆောင်ရွက်ပေးရမယ်။ဝေဖန်မှုတွေကြားနေရတယ်။ရှိတော်လူသမားအများစုကကျွန်တော်တို့ ဒီကရခိုင်နေကချင်းနေရှင်းနေမွန်နေကရင်နေကရားတွေပအိုးတွေအများကြီးအဲ့လိုဖြစ်နေတယ်ဆိုတော့ဟိုအစိုးရအနေနဲ့တိုင်းနာမဲကသူတို့မပေးဘူးတိုင်းနာမဲကတော့ဘာမှမထူးဆိုပြီးတော့ပဲဟိုဖြစ်တော်လို့ဒီမားတွေကိုမဲထဲခွင့်မရဘူးသူဒီမဟုတ်ကျွန်တော်တို့ဘယ်လိုပြောမလဲဒီတာဝန်ကြီးပေါ့ဗျာနိုင်ငံသားခွင့်ရေးမဲပေးမဲပေးခွင့်ပြုလာတာပဲပုံစံ
55%ပါဆိုရဲပုံစံမျိုးဒါပေမဲ့ဒီလိုမျိုးတွေးနေရတာဟုတ်ကဲ့တခုရှိတာဒီနေ့မှာကိုဗစ်ကာယောဂါနဲ့လဲကြုံနေရတော့အဆအဆရရဆီစဉ်နေကြမဖြစ်တာလည်းရှိပါတယ်ဆိုတော့ဒီလိုအခြေအနေတွေကြောင့်အခက်အခဲတွေကြုံနေရတယ်လို့မပြောနိုင်ဘူးလားအထူးချက်မအဓိကတော့ကျွန်တော်အစောပြောသည်ပြောသလိုပဲပေါ့ကိုဗစ်ကကျွန်တော်တို့ဒီနိုင်ငံရေးဆက်ဆံမှုကိစ္စကြီးပဲပေါ့ပေါ့ကျွန်တော်ရဲ့စီးပွားရေးတွ
Messi COVID ဖြစ်နေတဲ့ကာလချိန်ဒီမှာပဲကျွန်တော်တို့ကိုယ်တိုင်ထိုင်ပါနေတယ်ကျွန်တော်တို့ကိုယ်တိုင်လှုပ်ရှားလို့ရနေတဲ့ဟာလေးတွေကိုအစိုးရကကမကထလုပ်ပြီးတော့ဘာဖြစ်လို့လှုပ်ရှားလို့မရမှာဆိုလိုချင်တာကဒီဆက်ရုံမှာအစိုးရနေပြီးတော့အလုပ်ကန်ရှာဖွေရေးအေဂျင်စီတွေနဲ့ပေါင်းပြီးတော့ပို့ထားတဲ့အလုပ်ကမာတွေရှိတယ်ဒါတွေကဘာမှခက်ခဲတဲ့ကိစ္စမဟုတ်ဘူးကျွန်တော်တို့မှလူစင်းအတိအကျရှိတယ်ဘယ်ဆက်ရုံမှာဘယ်နှစ်ယောက်ဘယ်မျိုးမှာအဲ့ဒီလိုမျိုးကို MOU ပေါ့နိုင်ငံနားလည်မှုစာချုပ်လွန်နဲ့ပို့ထားတဲ့အလုပ်သမားတွေကိုနဲ့ကိုကစာသူတို့ဘာမှလောက်တာခိုင်တာမျိုးကျွန်တော်တို့မြင်လာတာမရှိဘူးဆိုလိုချင်တာကဒီဆက်ရုံမှာလူတစ်ထောင်ရှိတယ်ပုံစံ15ကိုအရွက်တစ်ထောင်ကျွန်တော်တို့ယူသွားမယ်အခုကလည်းတောင်တောင်ကတော့အလုပ်တွေကနားနေရတယ်ကျွန်တော်တို့အချိန်လေးကျွန်တော်တို့ညှိလို့ရတယ်ကျွန်တော်တို့ရုပ်ောက်ဝဲလေးကိုဘယ်လိုမဲထဲကြမယ်ဘာသာလေးကိုကျွန်တော်တို့တစ်နာရီသုံးနာရီလောက်ညောပြပြီးမယ်သူတို့ရှေ့ကကြိုတင်မဲထဲတဲ့ဖောင်လေးလက်ခံပြီးဒါတွေကဖြစ်နိုင်တယ်အစောကကျွန်တော်ပြောသလိုပဲအစိုးရအနေနဲ့ရုပ်ရှင်သိရှိဖို့လို့နိုင်ငံသားအခွင့်အရေးကိုအကောင့်တွေပေါ်ခြင်းနဲ့သိရှိဖို့လို့အဲ့ဒါတွေအိစိတ်နှစ်ခုရှိရဆိုရင်အစိုးရပြောတဲ့ဟိုကိုဗစ်ပြဿနာမကလို့ကျွန်တော်တို့ဗာပြဿနာတွေရှိနေကျွန်တော်တို့တချို့ဟာတွေမှာအခြေအနေကကျော်သွားလို့ရတယ်ဒါပေမဲ့ပုံမှန်အနေထားတော့နည်းနည်းလေးပဲကွာချင်ပါဘူးကျွန်တော်ဆိုလိုချင်တာကလုံးလုံးကင်လို့ရတဲ့အနေထားရှိရဆိုတော့အစိုးရအနေနဲ့သိစေချင
်ဟုတ်ကဲ့ကိုထွချစ်တို့ကဒီပြပရလို့သမားတွေမဲပေးဝင်ရဖို့တိုက်တွန်းနေရတာဟုတ်ပါတယ်အခုကဒီပြပရောင်မြန်မာနိုင်ငံသားတွေကြားထဲမှာရောရွေးကောက်ပွဲကိစ္စအပေါ်ဝင်ပေါ့လေမြန်မာပြည်နိုင်ငံရင်းနဲ့ပတ်သက်လို့စိတ်ဝင်စားမှုစိတ်အားထက်သန်မှုရောရှိကြရလားတခြားမဟုတ်ပါဘူးအခုကဒီကာယရောအကြောင်းဒုက္ခရောက်နေတဲ့အချိန်မှာကျန်တာတွေကိုဦးစားမပေးနိုင်ဘူးဆိုပြီးတော့လေပြောရဆိုစံနေရှိနေတာဆိုတော့ဒီအလုပ်သမားတွေနဲ့ဟိုထိတွေ့ဆက်ဆံနေရတဲ့သူတယောက်အနေနဲ့ပေါ့လေကိုထွေးချစ်တို့လက်လန်းမီတော့ပြောမယ်ဆိုရင်ဒီလူတွေကြားထဲမှာဒီရွေးကောက်ပွဲနဲ့ဟိုပတ်သက်တဲ့စိတ်ဝင်စားမှုဘုသူကယူရအဖြစ်ဘလောက်တိုင်းတာတရှိရလို့များနားလည်ထားတယ်ကိုကြီ
းကျွန်တော်ကတော့အစောအပြည့်လိုပဲပေါ့လေကျွန်တော်အများတန်းကြောနေလို့ပေါ့လေအခြေခံနှစ်ပိုင်းပေါ့အဓိကတော့ကျွန်တော်တို့ကဒီဟိုပထမဦးဆုံးမဲထဲခွင့်ရမယ့်လူတွေပေါ့ first time voter လို့ခေါ်မယ်လူတွေပေါ့အဓိကအသက် session နဲ့ပြည်ပြီးကစားနေအသက်23 24ကလေးတွေကလက်ရှိကျွန်တော်လူမှုပြည်ရတဲ့အရလဲဟိုကျွန်တော်တို့တွေ့တယ်တော့တို့အနေနဲ့ကတော့အများစုကတော့မဲပေးခြင်းနဲ့နောက်တစ်ခုကတခြားမဲတစ်ခါမှမပေးခြင်းနဲ့လူကလည်းကျွန်တော်တို့ဟိုပြီးခဲ့တဲ့ကျွန်တော်တို့နှစ်ဒီနှစ်ဆလောက်မှာကျွန်တော်တို့ဟိုရေကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့နဲ့ကျွန်တော်တို့နဲ့ပေါ့လေဒီစစ်တမ်းငွေငွေလေးတခုကောက်လေကအဲ့ဒါလည်းငွေငွေလေးဆိုတော့တနင်္ဂနွေလွန်းရှောင်းလို့လူ1800လောက်ကိုအင်တာဗျူးစားတာမဲနဲ့ပတ်သက်ပြီးတော့စစ်တမ်းပေါ့အဲ့တော့ကျွန်တော်ဆိုကြပါစို့အဲ့ဒီစစ်တမ်းရောက်ဆိုလို့ရှိရင်ကျွန်တော်90ကျော်ကြာခိုင်တော့ကမဲပေးခြင်းတယ်တခုမဲပေးခြင်းနဲ့ပတ်ပုံနေရှိတဲ့အင်တာဗျူးရှိတယ်မဲပေးခြင်းဒါပေမဲ့ထပ်မေးတယ်ဘလို့အနေထားပေးခြင်းလဲဘန်ကောက်မှာတော့ပေးဖို့တော့တို့အဆင်မပြေဘူးအလုံးဒီပါတိုင်ရုံးမှာတပေးဘူးချင်းမဲ့ကော်စုကရုံးမှာစီဘူးသူတို့ ਨੇ နီးစက်ရနေရာတွေမှာမဲရုပ်လေးရှိတယ်တော်လို့တော့ပြင်တော့သူတို့အရှင်ပြင်တယ်ဆိုလိုချင်တာကစက်မှုစုံတွေရှိတယ်လူသိန်းနဲ့ရှိရှိတဲ့အဲ့ဒီတမျိုးတွေတော့မှာလူသိန်းနဲ့ရှိရှိတဲ့နေရာမျိုးတွေမှာမဲယာယီမဲရုပ်လေးတွေဖွင့်လို့မရနိုင်ဘူးလားဆိုတဲ့အစိုးရကိုလည်းကျွန်တော်တို့ငကူတွေ့ရရုပ်ောက်ပဲကော်မရှင်နဲ့ကျွန်တော်တို့ဟိုဟာပေါ့လေဟိုဆွေးနွေးထားပြီးတဲ့အကြံပေးခဲ့ဘူးလားရှိတယ်အစိုးရလည်းမျိုးတော့အလို့သမားတွေကိုလည်းကတော့အစိုးရကဒါမှမဟုတ်ပြဿနာကတခါမှမဲမပေးဘူးတချို့ဆိုလို့ရှိရင်တော်တော်လေးကျွန်တော်လိုက်မေးကြည့်တယ်ပေါ့နော်မြန်မာနိုင်ငံမှာရွေးစရာပါတီနှစ်ခုပဲရှိရလို့မှပြောတယ်ဒါတော့မှတော့ဟိုရန်ကုန်လိုနေရာမျိုးကလာလို့တဲ့အလုပ်သမားလေးတယောက်ပါဒါမလေးရှားမှာရှိတယ်ကျွန်တော်တို့နဲ့ဆွေးနွေးနေချင်းကျွန်တော်ဆိုလို့ချင်တာကဟိုချန်နဲ့ရွေးကောက်ပွဲဟိုဝင်မဲ့ကျွန်တော်တို့ထွတ်တော်အမတ်တွေရဲ့ဟိုကျွန်တော်ပြောမလဲဒီဟိုဂရိစကားတွေပေါ်မှာဟိုဂရိစကားတွေကိုထားလိုက်လို့တော့ဘယ်ပါတီဘယ်နှစ်ခုရှိမှဘလူပါတီကဘာလုပ်နေဆိုတော့မှသူတို့ခင်ဗျမသိချင်ဘူး။မဲဘလူထည့်ရမယ်ဆိုတော့မှသူတို့မသိချင်ဘူး။ဒါကြောင့်မို့ကျွန်တော်ပြောနေတဲ့ရုပ်ောက်ဝေးပညာပေးကိစ္စလည်းအားကြီးလုပ်ပေးအောင်ပါလေ။ဆိုတော့အဲ့ဒါလေးကို လို့သမားတွေကိုမဲစတိတိကျထည့်စီခြင်းနဲ့ဆိုလို့ရှိရင်တော့အဲ့ဒါတွေကတော့မဖြစ်မနေလို့ရမှာ
ဟုတ်ကဲ့ပါအခုကတော့လိုအပ်ချက်တွေစိန်ခေါ်မှုတွေကတော့တော်တော်ကြီးရလို့ဆိုရပါလိမ့်မယ်ဒီရွေးကောက်ပွဲအကျင်းပဖို့ကလည်း၄လလောက်ပဲအချိန်ကျန်မှာတော့တယ်ဆိုတော့ဒီကြားထဲမှာလိုအပ်ချက်တွေဖြည့်ဆည်းပေးဖို့ဆိုရင်မဲပေးခြင်းနဲ့သူတွေမဲပေးဝင်ရဖို့အချိန်မီအောင်လုပ်ဖို့ဆိုရင်လုံလောက်တဲ့အချိန်ရမယ်လို့များထင်သလားကိုလူကြီး
အစောပြောသလိုပေါ့ကျွန်တော်တို့ကတော့တို့ကျွန်တော်တို့အဲ့ဒီကိစ္စတွေလုပ်ဖို့ကျွန်တော်2016ခုနှစ်ကကျွန်တော်တို့အစိုးရစဖြစ်ပြီးတဲ့ကတကယ်လို့တာဝန်ရှိတဲ့လူတွေရဲ့လက်ထဲကိုပါကျွန်တော်တို့ကအဲ့ဒီကျွန်တော်တို့ရဲ့အစီအခံစာတွေကျွန်တော်တို့ရဲ့ recommendation တွေကျွန်တော်ထည့်ထားပေးတယ်2016ခုနှစ်ကထည့်ထားပေးတာတို့ကိုယ်တိုင်မပြင်ဆင်တာကတော့အစိုးရတရားကအရေးအချင်းနဲ့ကျွန်တော်တို့ပြည်သူလူထုပေါ်မှာထားတဲ့စေတနာပေါ်မှာပဲမူတည်လိမ့်မယ်လို့ကျွန်တော်ထင်တ
ယ်ဟုတ်ကဲ့ဒီသမားဦးမင်းကဒီလာဆန်းပါပဲပြည်သူရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေနောက်အစိုးရဘက်ကနေလည်းမြေပြေမှာတွေ့တော့ဒီမဲပေးဝင်ရှိသူတိုင်းမဲပေးဝင်မဆုံးရှုံးစီဘူးနောက်မဲပေးပိုင်ဝင်ဆုံးရှုံးတာဒီနိုင်ငံသားတယောက်ရဲ့မွေးရပါခွင့်ရလူခွင့်ရဆုံးရှုံးအောင်ရောက်တယ်ဒါကြောင့်လဲမဲပေးဝင်တွေမဆုံးရှုံးအောင်စီစဉ်ပါဆိုပြီးတော့မှားတာရှိပါတယ်ဆိုတော့ဒီနေ့မှာညီကုန်းချုပ်အနေနဲ့ကုတုချစ်ကိုမေးချင်တာကတော့ဒီလိုနိုင်ငံသားခွင့်ရမဆုံးရှုံးအောင်လေအောင်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့လုပ်မယ်ဆိုရင်လုပ်ပေးနိုင်တာမျိုးလုပ်လဲလုပ်ပေးတင်တာမျိုးတော့ဘာလို့များရှိနေလဲကုတုချစ
်အဓိကတော့တခုဆိုတာတစ်ခုပေါ့နော်အဲတခုလည်းမပဲဆက်ပြောတော့ရတာပေါ့တခုဆိုလို့ရှိရင်တော့ကျွန်တော်တို့အခုကြိုတင်မဲ့ပုံစံ15ကိုကျွန်တော်အော်ဂိုလန်9ရက်နေ့နောက်ဆုံးထားတဲ့ဟာကိုဖြစ်တယ်လို့ရှိရင်ကျွန်တော် extend ပေါ့လေကျွန်တော်တို့ရက်ကိုတိုးချက်စီခြင်းတယ်ဆိုလိုချင်တာကတော့အော်ဂိုလန်နောက်ဆုံးပတ်ကြည့်လို့အော်ဂိုလန်ဒီလက်ကုံထီလောက်ကြီးတိုးမယ်တစ်ချိန်ထဲမှာပဲကျွန်တော်တို့ပုံစံ15ဖြည့်ဖို့ကိစ္စကိုကျွန်တော်တို့ကအင်လိုက်အားတိုင်းနဲ့ကျွန်တော်တို့တကယ်ကိုရက်ဖက်ဖွဲ့စည်းပြီးကျွန်တော်တို့ရဲ့ဒီသက်ဆိုင်ရာကျွန်တော်တို့အလုပ်သမား agency တွေအစိုးရဖွဲ့နဲ့ပေါင်းပြီးတော့ကျွန်တော်တို့ပုံစံ15ကိုရအောင်အနည်းဆုံးအဲ့ဒါဆောင်ရွက်ပေးတဲ့နောက်တစ်ခုကတော့အလုပ်သမားတွေလွယ်လွယ်ကူကူပြီးမဲထည့်နိုင်တဲ့နေရာတွေအခုတည်းကစဉ်းစားထားပြီးတော့စီစဉ်ပေးတဲ့လိုအပ်လို့ရှင်လိုအပ်တယ်လို့ပြောလို့ထိုင်းဆိုရနဲ့တိုတင်ညှိနှိုင်းမှုတွေလုပ်တဲ့လို့ကျွန်တော်လည်းပြောချင်တယ်
ဟုတ်ကဲ့ပါခင်ဗျာအခုလိုအချိန်ပေးပြီးဆွေးနွေးခဲ့တဲ့ပူထုချင်းနဲ့နားဆင်ကြည့်ရှုရဲ့ဒီသက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ကျွန်တော်အောင်မြင်ပါခင်ဗျာ